စကိုင်းတိုင်းရင်းမပင်ကဆလင်းကြီးမြို့နယ်မှာရှိတဲ့ကျေးရွာတွေမိရှုခံရတာတလနီးပါးရှိလာပြီလို့ဒေသခံတွေကပြောကြပါတယ်။နေတွင်မကြာခဏမိရှုခံလို့ရွာထဲမနေရဲပဲထွက်ပြေးနေသူတွေလည်း9000ဝန်းကျင်လောက်ရှိလာနေပြီးသူတို့အတွက်အကူအညီတွေလိုအပ်နေတယ်လို့စစ်ဆောင်တွေကိုကူညီနေသူတွေကပြောပါတယ်။ဆလင်းကြီးမြို့နယ်ဘက်ကအခြေအနေသတင်းပေးပို့ထားတာကိုမတ်သိန်ကြီးထိုက်တင်ပြပေးပါမယ်။
စကိုင်းတိုင်းဆလင်းကြီးမြို့နယ်ညောင်ပင်ကြီးကျေးရွာမှာရှိတဲ့ရွာရဲစခန့်ကိုပြီးခဲ့တဲ့ဇွန်လ9ရက်နေ့တုန်းကဒေသခံကာကွယ်ရေးအဖွဲ့တွေဝင်ရောက်တိုက်ခတ်ပြီးနောက်ပိုင်းညောင်ပင်ကြီးကျေးရွာထဲမှာလူနေအိမ်တချို့စတင်မိရှို့ခံခဲ့ရတာပါ။အဲ့ဒီနောက်ပိုင်းကဆက်လို့ကျေးရွာတွေမကြာခဏမိရှို့ခံနေရတာအခုဆိုရင်တစ်လနီးပါးလောက်ကိုရှိလာနေပြီလို့ဒေသခံတွေကပြောပါတယ်။ညောင်ပင်ကြီးရွာထဲမှာစစ်ကောင်စီတပ်ဖွဲ့တွေအခြေချနေထိုင်ပြီးအနီးဝန်းကျင်ကကျေးရွာတွေကိုလည်းနောက်ပိုင်းမှာမီးရှို့6လှန်နာစစ်ကြောင်းထိုးတာတွေရှိတာကြောင့်ဒေသခံတွေမနေရတော့ပဲထွက်ပြေးတိမ်းရှောင်နေကြရတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ပြည်သူ့မှပြည်သူတို့ပရဟိတအဖွဲ့ဝင်တို့ကပြောပါတယ်
။ဇူလိုင်လ1ရက်နေ့တော့အရင်တိုင်းကမီးရှို့ကြီးရတယ်။အဲ့ဒီနောက်တော့မမြင်သေးဘူးပေါ့လေ။လောဆယ်တော့အချို့လည်းရွာပြေးပြန်ပြီးတော့ဆန်ပြီးတော့လို့ဝင်နာပြီးရှိတယ်လို့ဟိုရှိတယ်ပေါ့နော်ဟိုနေတော့နေထိုင်ရတဲ့အနေအထားမှာတော့မရှိသေးဘူးပြလက်ရှိလက်စလင်းကြီးမျိုးတဲ့မှာဖြစ်ကြောင်းထိုးနေတယ်လက်ရှိကျွန်တော်မျိုးပြီးပေါင်းသွားရမှာရှိတယ်လို့သိရတယ်က
ထွက်ပြေးနေကြတဲ့ဒေသခံတွေတဲကတချို့ဟာရွာလဲခွင်းထဲမှာပဲဖြစ်တယ်လို့နေရတဲ့အခြေအနေမှာရှိနေပြီးလက်တလောစားတော်ရေးအတွက်ကူညီပေးနေသူတွေကပဲချက်ပြုတ်ကျွေးနေရတာလို့လည်းသိရပါတယ်စီဘေဒုက္ခတဲ့ဒီအတွက်ဆန်းနေရိတ်ခအစဉ်ပြေစီဖို့ကုံစင်းတွေကူညီပေးနေတဲ့မုံရွာအမြင့်လန်းတပိတ်ဥဆောင်ကော်မတီဝင်တဦးကစစ်ဆောင်တွေရဲ့လက်တလောအခက်အခဲတွေကိုအခုလိုပြောပြပါတယ်
။ညမင်းကြီးဘက်မှာရှိတဲ့အဖွဲ့တွေကသမီးချက်ပြုတ်ပါ냐အတာဝန်ယူပေးရပြီးတော့ချက်ကျွေးရတယ်စစ်ဆောင်နေရာကဟိုလောက်ရှိတယ်18နေရာလောက်ရှိတယ်ဗျလူကြီးကတော့9000အဲ့ဝင်းကြီးလောက်ရှိတယ်သူကတော့နေဆက်ရာကိုဆွေမျိုးသားချင်းကျေးတာရေဆိုသွားပြီးတော့နေရတာပေါ့အဲတစ်ဆောင်ဝင်းကြီးလာပါအလောက်နေကြတယ်တရက်တရက်ကိုကျွန်တော်တို့အဲဆန်တို့စီတို့ဆိုရင်အဲဆန်အိတ်50ကျော်ကုန်နေလို့ပြောတယ်ရ
ဆလင်းကြီးမြို့နယ်မှာဆစ်ဆောင်နေရတဲ့ကျေးရွာရှစ်ရွာဝင်းကျင်ရှိနေပြီးဆစ်ဆောင်နေအတွက်အကူအညီတွေလွတ်နေတယ်လို့လည်းသူကပြောပါတယ်ဒီတော့တွင်စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာစကိုင်းတိုင်းမုံရွာကနေညောင်ပင်ကြီးစီကိုပြီးခဲ့တဲ့ဇွန်လ1ရက်နေ့ကလေးကရေချောင်းကနေတဆင့်အသွားပြန်လုံနေတယ်လို့ဒေသခံတွေကပြောပါတယ်။အခုနောက်ပိုင်းထိတွေ့တိုက်ပွဲတွေတိတ်မရှိပေမဲ့ချင်းတွင်းမြေကမ်းဘေးမှာရှိတဲ့ရွာတွေမကြာခဏမီးရှို့ခံရတဲ့အခြေအနေကြောင့်ရွာတွေပြန်မဝင်ရဲပဲနေထိုင်စားသောက်ရေးအတွက်အကူအညီတွေလိုအပ်နေတာဖြစ်ပါတယ်။